နုပြိုတတအတုဇာကဏ္ဍမှာကြိုဆိုပါတယ်ခင်ဗျာကျွန်တော်ကတော့နုပြိုတတအတုဇာကဏ္ဍကစီစဉ်တင်ဆက်သူဒီစားဖြစ်ပါတယ်နုပြိုတတအတုဇာကဏ္ဍကိုနားထောင်နေတဲ့ပရိသတ်များလည်းစိတ်ချမ်းသာခြင်းကိုယ်ကြီးကျမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမြတ်တာပို့တာပေးပါတယ်ကျွန်တော်တို့ရဲ့နုပြိုတတအတုဇာကဏ္ဍမှာလူငယ်လူရွယ်တွေရဲ့ဘဝအတ္တမှာစိတ်ခွန်အားရစေဖို့အတွက်အတူစရာကောင်းတဲ့အကြောင်းလေးတွေစင်ကျင်ပြီးတော့လိုက်လျှောက်သင့်တဲ့အကြောင်းအရာလေးတွေကိုစူးစမ်းပြီးတော့တင်ဆက်ပေးလျက်ရှိပါတယ်။ဒါကြောင့်မို့ဒီတစ်ပတ်မှာလည်းလူငယ်လူရွယ်တွေအတ္တမှာမိမိတို့ရဲ့ဘဝရဲ့ကောင်းတဲ့ပန်းတိုင်းတွေမိမိတို့ရဲ့ဘဝအတွက်ချမှတ်ထားတဲ့ရည်ရွယ်ချက်တွေကိုပြည့်စုံအောင်ဘလို့လိုက်လျှောက်သင့်တယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောဆိုဆွေးနွေးသွားကြမှာဖြစ်ပါတယ်။လူငယ်လူရွယ်လို့ဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရှေးဘဝအတ္တတာအတွက်ရည်မှန်းချက်တွေကိုအများကြီးထားပြီးတော့အသက်ရှင်တတ်ကြပါတယ်။အဲ့ဒီရည်မှန်းချက်တွေကိုတကယ်အကောင့်ထဲပေါ်နိုင်လားတကယ်ရောက်ရှိရလားဆိုတာကတော့ကျွန်တော်တို့တွေအတွက်စဉ်းစားစရာဖြစ်ပါတယ်။လူငယ်လူရွယ်ရောက်လာပြီဆိုလို့ရှိရင်ကျွန်တော်တို့ကငါကြီးလိုက်တော့ဘာလုပ်လို့မလဲ။ဘယ်အလုပ်ကိုတော့ဖြစ်အောင်လုပ်မလဲ။စသဖြင့်ကျွန်တော်တို့ရဲ့စိတ်ကူးထဲမှာတော့အတွေးတွေနဲ့ကိုလှုပ်ချင်တဲ့အရာကိုဖြစ်ချင်တဲ့အရာကိုကျွန်တော်တို့တိဆောက်တယ်။ဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအရာတွေကိုကျွန်တော်တို့ဖြစ်ဖို့လှုပ်ဆောင်တဲ့အခါမှာတော့အခက်အခဲတွေအများကြီးနဲ့ကျွန်တော်တို့ကြုံတွေ့ရတယ်။ဥပမာအဖြစ်ကျွန်တော်တို့ဆယ်တန်းဆောင်မှုပဲဆိုလို့ရှိရင်ဒီဗမာပြည်မှာရှိတဲ့လူငယ်တွေထားအင်မတန်ကြီးမားတဲ့ရည်မှန်းချက်ထားကြတဲ့အရာတစ်ခုဖြစ်တယ်။ဒါပေမဲ့ဒီရောက်အောင်ဖို့အတွက်ခက်ခဲကြတယ်။ကျွန်တော်တို့ထက်တန်းကျောင်းမှာ9တန်း8တန်း9တန်းအောင်သွားပြီး10တန်းရောက်သွားပြီလူတိုင်းကတွေးကြတာပဲ။ဟေးငါတို့တော့10တန်းရောက်လို့ရှိရင်တော့ဂုဏ်တွေတွေအများကြီးနဲ့အောင်ကျိုးစားမယ်ဟေ့ကြက်မယ်အေးဒါမဲ့နှစ်ဆတလနှစ်လသုံးလပြီးသွားတဲ့ခါမှာကျောင်းသားတော်တော်များများအဲ့မှာအရှင်ရော့သွားနော်ဆောင်းမဲနီးလာလေလူကြီးတွေအရုံပြောပြောမျိုးနင်နှစ်ဆတော့ဆာကြက်တယ်လို့ဘာလို့ ਨੇ နည်းနည်းဆောင်းမဲနီးလာလေနင်တို့ဆာမကြက်လေဖြစ်လာတယ်အဲ့ဒီအဖြစ်မျိုးတွေကိုကျွန်တော်အမြဲတမ်းကြုံနောက်တစ်ခါကျတော့နောက်ဆုံးတက်ကျတော့ဇယ်တန်းဆောင်းမဲကိုဟိုတချို့အောင်ယုံနေမဲ့အောင်ခဲ့တယ်နော်တချို့ဟိုအောင်တော့မအောင်နိုင်ဘူးအားတစ်ဖြစ်နဲ့ရော့သွားဆိုတာတွေ့ရဆိုအဲ့ဒီအဖြစ်အပျက်ကလေးကိုပဲကျွန်တော်တို့အကြမ်းများဖြင့်ဆင်ញင်သုံးသက်ကြည့်မယ်ဆိုလို့ရှင်ကျွန်တော်တို့တွေလူငယ်လူရွယ်တွေဘဝတက်တာမှာထားထားတဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်ဖို့အတွက်သွားတဲ့ခရီးဟာကျွန်တော်တို့ကများသောအားဖြင့်အစကောင်းပြီးတော့အလယ်နဲ့အဆုံးပိုင်းမှာအားပြော့အားနဲ့သွားတယ်ဆိုတာကိုအကြမ်းဖြင့်သုံးသက်လို့ရအောင်အဲ့တော့ကိစ္စတစ်ခုကိုလုပ်တော့မယ်ဆယ်တန်းဆောင်မွေးဖြေရတော့မယ်စူးစမ်းခြင်းကတစ်နှစ်ရတယ်ဆိုရင်ကျွန်တော်တို့က12လမှာ3လလောက်ပဲအားကျုံမှန်တဲ့လုပ်ပြီးကျန်တဲ့လတွေမှာအာမကျိုးမန်မတက်ပဲနဲ့အာပြော့စိတ်ပြော့စွာနဲ့လောက်ကင်လေးရှိရစွာနားလေ။ကြာမြင့်သုံးတဲ့ရင်တော့စကလုံးကတလုံးမရှိရပါနော်။ဇွဲဆိုတဲ့စကလုံး။ဆိုကျွန်တော်တို့ရဘဝမှာဇွဲရှိဖို့လိုအပ်။ကိုယ့်ရဲ့စိတ်ထဲမှာလှုပ်ချင်တဲ့အတွေးစိတ်ကူးနဲ့ကိုလှုပ်လို့ရတဲ့အချိန်မှာဟိုဆက်ဆာကျွန်တော်အာကျုံမန်နဲ့လှုပ်ပဲ။တဖြည်းနဲ့အဲ့ဒီလမ်းကြောင်ရှောင်းနဲ့အခက်အခဲတွေ့လာတဲ့ခါမှာကျွန်တော်တို့မလှုပ်ချင်တော့။စာမချက်ချင်တော့ဘူးဟလား။ဒါကြီးကြက်ကလာပြင်းမှုကောင်းလာတယ်။ဟုတ်ကျူရှင်နေခဏခဏတက်နေရတာမကောင်းဘူးအိမ်ကအမေကလည်းခဏခဏကြက်ခိုင်းနေရတာအဆင်မပြေတော့ဆိုအခက်အခဲပြဿနာလေးကျွန်တော်မနဲ့အစိုးရထားတယ်ဟာအဲ့လိုမျိုးပြဿနာအခက်အခဲနေနေကြုံလာပြီဆိုတော့ကျွန်တော်ကပျော့ကျင်လာပြီစိတ်ထဲမှာဟောလက်လျှော့လိုက်ရင်ကောင်းမယ်လို့တချို့စဉ်းစားလေအခြေအနေမှာရောက်လာဒါပေမဲ့ပြန်ကြည့်လိုက်တဲ့အခါကျတော့မလျှော့ဘဲနဲ့တစ်နှစ်စူးစမ်းခွင့်ရတဲ့ကာလမှာတစ်နှစ်ပလုံးမလျှော့တဲ့ဇွဲလုံးလားနဲ့စူးစားတဲ့လူတွေဟာသူတို့ရဲ့ဘဝမှာထိုက်တန်တဲ့သူတို့ယူမှန်းထားတဲ့ယူမှန်းချက်ကိုရတယ်ဆိုတာကတော့ယာကန်လို့များပဲဆိုတော့ကျွန်တော်တွေ့ရပါအဲကြောင့်မလို့ဟဲ့ဂုံနု၅ဘာသာထွက်တယ်၆ဘာသာထွက်တယ်အောင်စင်းထွက်တဲ့နေ့မှာပဲဂုံနု၅ဘာသာ၆ဘာသာထွက်တယ်ဝမ်းတာနေလို့မရအောင်အဲ့ဒီဂုံနု၅ဘာသာ၆ဘာသာထွက်ဖို့တဲ့လွန်ခဲ့တဲ့နှစ်တစ်နှစ်လုံးမှာဒီလူကအေးအပြက်လက်ခံခဲ့ရတယ်မျက်စိညောင်းခါညောင်းကိုညောင်းနေမကောင်းလဲစာကြက်ခဲ့ရတယ်လူများတွေမတော်ကျင်တဲ့လူများတွေမဖက်ကျင်တဲ့စာကိုလည်းကြက်မှတ်ခဲ့ရတယ်တနှစ်ကာလလုံးဇွဲနဲ့သူကျိုးစွလာခဲ့တဲ့အရာကဒီနေ့အောင်စင်းထွက်တဲ့နေ့မှာအကျိုးခံစားရဆော့ဒါကဆယ်တန်းမှဆောင်းမွေးဖြေတဲ့ဖြစ်စဉ်လေးတစ်ခုကိုကျွန်တော်တို့အကြမ်းမြင်သုံးသက်တာပဲရှိတယ်ကျွန်တော်တို့ဘဝအတ္တမှာဒီဆယ်တန်းဖြေရတဲ့ကိစ္စတကြီးတဲ့ယူမှန်းချက်တွေကျွန်တော်တို့ထားပြီးလှုပ်ဆောင်တဲ့အခါမှာလဲကျွန်တော်တို့ကဒီပုံစံတိုင်းပဲဖြစ်ပါလှုပ်ရမယ်လှုပ်ရမယ်ဟဲ့ဆိုကျွန်တော်တို့ဆုံးမချက်ချတဲ့အချိန်မှာကျွန်တော်အားကျုံမှတည်းရှိသလားအချင်းကြပြီးတော့အဲ့ဒီအရာကိုရောက်ဖို့စူးစမ်းနေတဲ့ကာလမှာပြဿနာတွေရင်ဆိုင်ရတယ်ကျွန်တော်တို့တပေးပြင်းနဲ့အာရော့သွားတတ်တယ်ဆိုတာကျွန်တော်နားလဲရပါကျွန်တော်လူတစ်ယောက်အကြောင်းပြောပြခြင်းလဲသူ့နာမည်ကကန်ဟမ်လို့ဒီကလေးလေးက အမေရိကန်နိုင်ငံရွာလေးတယောက်မှာကြီးပင်းရတဲ့ကလေးသူငယ်လေးတယောက်ပဲသူငယ်ငယ်တည်းကဇွဲသိပ်ရှိတယ်သူကကျွန်တော်လိုလက်ရှိမိကြီးတွေလားအပူပေးဆက်တွေမရှိတဲ့ခေတ်ကာလကြီးမှာသူကသူတက်နေတဲ့မူလာတန်းကျောင်းလေးမှာတွားပြီးတော့မနှက်အစောကြီးဆရာတွေလာပြီးတော့စာသင်တယ်ကျောင်းသားတွေလာပြီးစာသင်တဲ့အခါမှာအနှွေတက်ရောက်အောင်ဆိုပြီးကျောင်းတနားလောက်ဆော့ဆော့ရောက်ပြီးတော့ကျောင်းကမီးသွေးပူကြီးသူကဖိုးပြီးတော့မီးမွေးပေးတယ်အဲ့မီးသွေးပူကြီးရဲ့အပူငွေ့နဲ့တနေ့လုံးအေးတဲ့ရာသီမှာကျောင်းသားကျောင်းသူတွေဆရာဆရာမတွေကကျောင်းမှာအတူတူစာသင်ရတရက်ကျတော့လူတွေကျောင်းရောက်လာတဲ့အချိန်မှာကျောင်းကမီးလောင်ဘလို့မတော်မဆဖြစ်မှုကြောင့်လည်းမသိအဲ့တော့မီးလောင်တဲ့အခါကျတော့အကုန်လုံးကဟာဒုက္ခပဲဒါဆိုရင်တော့မနေ့ဆော့ဆော့လာပြီးတော့မီးမွေးလေးရှိတဲ့ဟိုကောင်လေးသူရှာတဲ့အခါကျတော့မီးတွေကမနေ့ဆွဲထုတ်ယူပါဒီခန္ဓာကိုယ်အောက်ပိုင်းတစ်ခုလုံးမီးလောင်တာအဲ့တော့ဆေးရုံချက်ချင်းတင်ပေးလိုက်ဒီကောင်လေးကသတိမေးနေရတယ်သူနိုးလာတဲ့အခါမှာတဲ့သူ့အမေနဲ့ဆရာဝန်နဲ့ပြောနေစကားကိုကြားတယ်ဆရာဝန်ကသူ့အမေဖြောင်းပြနေလားဒီလောက်ဒဏ်ရာကြီးကြီးမားမားရပြီးတော့ဖြစ်သွားတယ်ဆိုလို့ရှိရင်ခမားကလေးကတေဝတာမှကောင်းမယ်ခြေထောက်မှာရှိတဲ့အသားစားတော်တော်များများမိဒီလောင်ကျွမ်းကုန်တယ်ကောင်လေးကသတိရရင်လည်းသူဆရာဝန်ပြောတဲ့စကားကိုကြားတဲ့အခါမှာသူ့ရဲ့စိတ်ထဲမှာဆုံးဖြတ်ချက်ချမသိအောင်ငါ့ကူငါစူးစမ်းပြီးအသက်ရှင်မယ်လို့ပထမဆုံးဖြတ်ချက်သူချအမဆရာဝန်နဲ့သူ့မြန်ဆက်ပြောတယ်ခမားသားအသက်ရှင်ခဲ့တယ်ဆိုရင်တော့မတဲ့သူ့ရဲ့ခြေထောက်အောက်ပိုင်းမှာမိလောင်တဲ့ဒဏ်ရာတွေရဲ့ဒုက္ခအသားတွေအများကြီးလောင်ကျွမ်းသွားတဲ့အတွက်ကြောင့်မလို့တဲ့ခမားရဲ့သားလမ်းကောင်းကောင်းရှောင်းနေမှာမဟုတ်ဘူးအဲ့ဒီခါမှာဒီကောင်လေးကဂရင်မော်ကနေပေါ့သူသတိရပြီးတော့ကြားတော့ဒုတိယဆုံးဖြတ်ချက်ချတယ်ငါလမ်းရှောင်းနိုင်ရမယ်အဲ့ဒါနဲ့လာတွေနှစ်တွေကြာလာတဲ့ခါကျတော့လမ်းမရှောင်းနိုင်တဲ့ကောင်လေးကန်နေဟန်မှသူ့ရဲ့ဘီတက်ခုံလေးပေါ်မှာနေရတယ်။သူ့အမေရဲ့မပြီးရွှေ့ပြီးတော့မှဂရင်ပေါ်မှာထိုင်ရတယ်။လမ်းမလျှောက်နိုင်။အဲ့တော့ဒီကောင်လေးကတဖေးဖေးနဲ့ကျမကြီးကောင်းလာတဲ့ခါမှကျသူ့အမေကနေပြီးတော့ဘီတက်ထိုင်ခုံလေးနဲ့အတူခြံဝင်းထဲမှာထားပြီးတော့နေတာတဲ့နေ့မှာဒါလေးနဲ့နေပူစာလေးပါလုံးဆိုပြီးသူ့အမေကအိမ်နောက်ဖွေးမှာသွားပြီးတော့လှုပ်ရှားရှက်ဒီကောင်လေးကစဉ်းစားတယ်ငါလမ်းလျှောက်တော့သူ့အမေလစ်ပြီးဆိုတော့တခါတည်းအဲ့ဒီဘိန်းတက်ထားတဲ့ကလပ်တိုင်းပေါ်ကနေပြီးတော့ကိုလုံးလှိမ့်ပြီးချတာမြက်တော်တွေပြုတ်ကြသွားအဲ့မြက်တော်တွေကနေပြီးတော့လုံးဝမလှုပ်တဲ့အင်မတန်သေးသွယ်နေတဲ့သူ့ရဲ့ခြေထောက်လေးနှစ်ချောင်းနဲ့အတူတူကမိချောင်းသွားဘူးလက်နှစ်ဖက်နဲ့ဆွဲပြီးတော့သူ့ခြံဝိုင်းလေးကိုကာထားတဲ့ခြံစည်းကိုရောက်အောင်သွားသွားပြီးတဲ့ခါမှာအဲ့ခြံစည်းကိုမရရအောင်လက်နဲ့ကုတ်တက်ပြီးတော့သူ့ခြေထောက်ကိုထောက်ဖို့ကြိုးစားမမဲ့လေအဲ့ဒီပထမဆုံးအချိန်ဟာမအောင်မြင်ခဲ့ပါဘူးသူပြုတ်ကျတာပဲဖတ်တယ်နော်ပြန်ပြီးတော့ခြံစည်းတိုင်းကိုပြန်ဆွဲတယ်ပြန်ထားပြီးသူ့ခြေထောက်သူရက်ကြည့်တယ်ခြေထောက်ကဘာမှလှုပ်ရှားမှုမရှိတဲ့ခါကျတော့ပြုတ်ကျတာပဲဖတ်တယ်အဲ့ဒီနေရာစပြီးတော့သူဟာသူ့ခြေထောက်ကိုလမ်းလျှောက်လို့ရရမယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်နဲ့ကြိုးစားပြီးထောက်တဲ့သူ့အမေရဲ့ဂရုစိုက်ကုသမှုသူ့ရဲ့ကြိုးစားပြီးတော့ရှောက်မှုနဲ့သူကတဖြည်းဖြည်းနဲ့သူ့ခြေထောက်ကတဖြည်းနဲ့လမ်းလျှောက်နိုင်တဖြည်းဖြည်းနဲ့လမ်းလျှောက်နိုင်ရနေပြီးလမ်းကောင်းကောင်းလျှောက်နိုင်လမ်းကောင်းကောင်းလျှောက်နိုင်ရနေပြီးတော့ပြေးပါပြေးတဲ့အထိသူကလှုပ်လာနိုင်တယ်ဆိုတော့တွေ့ရအဲ့တော့အဲ့ဒီဘိန်းတက်ကလပ်ထိုင်ပေါ်မှာထိုင်နေတဲ့ကာလမှာလေသူကလည်းကြောင်းကိုသွားဖို့မပြတ်ကွက်ခဲ့ဘူးတဲ့အဲ့ဒီခါကျတော့ဒီကောင်လေးကြီးလာတဲ့ခါကျတော့စာမလဲတော်ပြီးဒေါက်တာကန်နီဟမ်ဆိုပြီးတော့ဆရာဝန်တယောက်ဖြစ်လာတယ်ပြီးတဲ့အခါမှာအပြေးသမားတယောက်လည်းဖြစ်တယ်ကျောင်းတက်တဲ့တက္ကသိုလ်တက်တဲ့ကာလမှာလည်းသူဟာပြေခုံပြေအဖွဲ့မှာပါဝင်ပြီးတော့အပြေးသမားတယောက်နဲ့ဆွမ်းဆောင်နိုင်ခဲ့တယ်ဆိုတော့တွေ့ရအဲ့ဒါအပြင်ဟိုတဲ့နယူးယောက်မြို့မှာရှိတဲ့နယူးယောက်စကွဲယာပန်းချန်ကြီးထဲမှာကမ္ဘာစံချိန်တင်ပြေးပွဲမှာတော့မှသူကဝင်ပြီးတော့သူ့ရဲ့စံချိန်ကိုတင်ပြနိုင်ရင်ဆိုရဲအထီအောင်သူ့ရဲ့ခြေထောက်တွေဆွမ်းဆောင်နိုင်တယ်ဆိုတော့ကျွန်တော်တွေ့ရဆိုဒီအဖြစ်ပြက်လေးကိုကြည့်မယ်ဆိုလို့ရှိရင်တော့အခုကျွန်တော်ပြောသွားတယ်နားထောင်လိုက်တယ်ဟောပေါ်ပေါ်ပါပဲလို့ထင်မဟုတ်ဘူးတိတ်ဒုက္ခကြီးရနော်ကျွန်တော်တို့အဖျားတရားတက်တရားနှစ်လောက်ဖျားလို့ရှင်တော့မှတော်တော်နေလို့ထိုင်လို့မကောင်းစားလို့လည်းမကောင်းတော်တော်စိတ်ပြက်တယ်ဒီကလေးတွေကတကယ်လုံးမီးလောင်ထားအသားစားတွေအကုန်လုံးကလောင်ပြီးတော့ခြေထောက်လေးကတိမ်သွားဘလို့မှမျောလင်းချက်မရှိနိုင်တော့ဒါပေမဲ့ဒီကောင်ကမလျှော့ဘူးမာတနေ့မှဒီလိုဖြစ်ကိုဖြစ်ကြမယ်ဆိုတဲ့စိတ်နဲ့လမ်းလျှောက်ကိုရှောက်နိုင်ရမယ်ဆိုတဲ့စိတ်နဲ့ကြိုးစားတဲ့အခါမှာတကယ်လမ်းပြန်လျှောက်ရှောက်နိုင်ရုံနဲ့မကောင်းပြေးရတာသဘောကျတဲ့လူဖြစ်ပြီတော့အပြေးသမားတော်ဖြစ်ပြီတော့လူတွေကတော့မှအံ့ဩရဟုတ်မွေးကလေးကတန်တန်ဆန်းဆန်းနဲ့ကောင်းလာတဲ့ကလေးတောင်သူ့လောက်မပြေးနိုင်မင်းနဲ့သူကကမ္ဘာစံကြီးကောင်မှတင်ပြီးတော့ပြေးလွှားနိုင်တဲ့လူတယောက်ဖြစ်တယ်ဆိုတာလေအဲ့တော့ခုနကကျွန်တော်ပထမပိုင်းပြောခဲ့ရဆိုပဲကျွန်တော်တို့ထားခဲ့တဲ့ရည်မှန်းချက်တစ်ခုကိုကျွန်တော်တို့အကောင့်ထဲပေါ်တဲ့အခါမှာတဖြည်းဖြည်းနဲ့အစာပိုင်းတော့နည်းနည်းဟုတ်တယ်နော်နောက်ပိုင်းတော့လူတွေနဲ့ပြင်းတာပဲဖြစ်ဖြစ်အခက်ခဲကြုံတာစိတ်ညစ်စရာကောင်းတာဟာဘလို့အကြောင်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ကအာရောပါဒါမဲ့ဒေါက်တာကန်နီဟမ်ရဲ့ဘဝသက်တာကိုကျွန်တော်စဉ်းစားကြည့်တဲ့အခါမှာကျွန်တော်ရဲ့ဘဝမှာဩငါတို့လေသူ့လူမျိုးပဲအတူယူပြီးတော့အကောင်ဆုံးလုံနိုင်ပါလားဆိုတာအတွေးလေးပေါ်ပြီးတော့ကျွန်တော်ရဲ့ဘဝသက်တာတော့ရည်မှန်းထားတဲ့ကျွန်တော်တို့ချထားတဲ့ရည်မှန်းချက်ပန်းတိုင်တွေကိုကျွန်တော်တို့အရောက်ရှောက်လန်းနိုင်တဲ့လူငယ်တွေဖြစ်ဖို့ကျွန်တော်ရဲ့စိတ်ကိုကျွန်တော်တို့ကြိုးစားပြီးတော့မွေးရအောင်ဇွဲလုံးလနဲ့စုပ်ကင်ပြီးတဲ့အခါမှာဘဝခီးလန်းကို ကျွန်တော်ရှောက်ရအောင်လို့ဒီကနေပြောတိုက်တွန်းလိုက်ချင်ပါတယ်ဒီနေ့ကျွန်တော်တို့ရဲ့နုပြိုတတ်တာအတုဇာကဏ္ဍအစီအစဉ်လေးကိုဒီမှာပဲဆုံးသက်ရနာလိုက်ချင်ပါတယ်။နောက်လာမယ့်အပတ်များမှာလည်းလူငယ်လူရည်တွေရဲ့ဘဝတတ်တာအတွက်ကျွန်တော်တို့ကြိုးစားပြီးတော့တင်ဆက်ပေးအောင်မှာဖြစ်တဲ့အတွက်ကြောင့်မို့လို့နောက်ထောင်ပေးကြပါအောင်လို့ပြောကြရင်းနဲ့ပဲအားလုံးကိုနှုတ်ဆက်လိုက်ပါတယ်။အရေးချင်းလေးတစ်ခုစီလူတိုင်းမှာရှိတဲ့ဒါဟာလေးပြားမြပေးတဲ့သုလန်ပဲ။ဒီသုလန်လေးကိုမြည်တဲ့မြောက်ထားရဲ့တော့ချစ်ပြားရဲ့စီရင်ခံရမယ်